သမ္မတဦးသိန်းစင်ဟာဗြိတိန်နိုင်ငံနဲ့ပြင်သစ်နိုင်ငံတွေကိုခီးစတင်ထွက်ခွာသွားပြီဖြစ်ပါတယ်။ခီးစဉ်တွင်မှာလန်ဒန်မြို့တော်ဒေါင်းနင်းလန်းနေမှာဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့တွေ့ဆုံမှုရှိပါတယ်။သမ္မတဦးသိန်းစင်နဲ့ဗြိတိန်အရာရှိတွေတွေ့ဆုံတဲ့အခါမှာကုန်သွယ်ရေးဆိုင်ရာကိစ္စတွေ၊ဖွံ့ဖြိုးတိုးတက်မှုဆိုင်ရာကိစ္စတွေနဲ့လူ့ခွင့်ရေးဆိုင်ရာကိစ္စတွေကိုဆွေးနွေးဖို့ရှိပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိစ္စနဲ့ပတ်သက်လို့လည်းဆွေးနွေးကြမယ်လို့ဗြိတိန်နိုင်ငံသားရေးဌာနပြောခွင့်ရသူက VOE မြန်မာပိုင်းကိုပြောပါတယ်။သမ္မတဦးသိန်းစင်ဟာတနင်္လာနေ့ညနေပိုင်းကျရင်နိုင်ငံတကာရေးရာတွေကိုလေ့လာနေတဲ့ Chatham House မှာမြန်မာနိုင်ငံရှိအလားအလာတွေနဲ့စိန်ခေါ်မှုဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးခဲ့မှာပါဝင်ဆွေးနွေးဖို့ရှိပါတယ်။ဗြိတိန်နိုင်ငံသားရေးဝန်ကြီး William Hay နဲ့လည်းသမ္မတဦးသိန်းစင်တွေ့ဆုံဖို့ရှိတာမလို့တွေ့ဆုံချိန်မှာလူ့အခွင့်အရေးတွေကိုအသာပေးဆွေးနွေးဖို့အတွက်မြန်မာဒီမိုကရေစီရေးဗြိတိန်ပါလီမန်အမတ်များအဖွဲ့ APPG ကတိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြည်ပြင်ပြောင်းလဲမှုတွေကိုဗြိတိန်အစိုးရတွေကထောက်ခံတာမှတ်မိမဲ့လဲမြန်မာအစိုးရကနိုင်ငံတွင်းဖြည့်ရှင်းမှုရှိနေသေးတဲ့တကယ့်ပြဿနာတွေကိုမျက်ကွယ်ပြုထားစေမလို့ဗြိတိရှ်အစိုးရအနေနဲ့မြန်မာရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်ကိုအတိုင်းအတာတစ်ခုထိသတိနဲ့စောင့်ကြည့်ရမယ်လို့ဗြိတိန်ပါလီမန်အမတ်များအဖွဲ့ APPG ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားတာပါလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေမြန်မာနိုင်ငံထဲမှာရှိတဲ့ရိုဟင်ဂျာတွေရဲ့အခြေအနေမြန်မာနိုင်ငံမှာကြံ့နေသေးတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုပြန်လွှတ်ပေးဖို့နဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကြီးလို့လူ့အခွင့်အရေးတွေအရေးကြီးတဲ့ကိစ္စရပ်တွေမှာတိုးတက်မှုရှိဖို့စံသတ်မှတ်ချက်တွေအချိန်ကန့်သတ်ချက်တွေထားပေးတဲ့လို့လည်းသူတို့ရဲ့ကြေညာချက်ထဲမှာပြောထားပါတယ်ရှင်